ခင်ပြင်းချင်းရွေးစားတိုက်ခိုက်လာနေတဲ့ဟာရီကိန်းမုန်တိုင်းဆယ်လီကြောင့်မက္ကဆီကိုပင်လယ်ကွေ့ကအမေရိကန်ကမ်းရိုးတန်းဒေသတွေမှာဗုဒ္ဓဟူးနေ့ကမိုးတဲတဲထန်ထန်ရွာသွန်းခဲ့ပြီးအလာဘားမားနဲ့ဖလော်ရီဒါပြည်နယ်ဒေသတချို့မှာမကြုံစဘူးစံချိန်တည်ရေကြီးမှုတွေဖြစ်ပေါ်မဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။တဖြည်းဖြည်းချင်းရွေ့နေတဲ့ဟာရီကိန်းမုန်တိုင်းအစစ်နှစ်ရှိတဲ့ဆယ်လီမုန်တိုင်းဗုဒ္ဓဟူးနေ့ညပိုင်းမှာအလာဘားမားကမ်းရိုးတန်းနဲ့ဖလော်ရီဒါပြည်နယ်အကြားကုန်းတွေပိုင်းကိုဝင်ရောက်တိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်ဒေသတချို့မှာလျှက်စမီပြတ်တောက်တာတွေတစ်ပြည့်တွေပြိုလဲတာနဲ့ရေကြီးရေရှမ်းတာတွေစတင်ဖြစ်ပွားနေပြီဖြစ်ပါတယ်။ဒေသစံတော်ချိန်မနေ့ဆယ်နိုင်အထိဆယ်လီမုန်တိုင်းဟာအမြင့်ဆုံးလေတိုက်နှုန်းတနင်္ဂနွေကို105မိုင်တုံးရှိခဲ့တယ်လို့လည်းမီယာမီအခြေဆိုင်အမျိုးသားဟာရီကိန်းစင်တာ NHC ကပြောပါတယ်။အခုလောလောဆယ်မှာအလာဘားမား၊ဖလော်ရီဒါနဲ့မစ္စစ်ပီပြည်နယ်တွေကအင်ဂျီစုစုပေါင်း9သိန်းကျော်လျှက်စမီမရှိတော့ဘူးလို့လည်းလျှက်စမီပြတ်တောက်တာတွေအစီအခံနဲ့powerouttage.us website ကပြောပါရယ်ကြာတာပရိနေမနက်ပိုင်းလောက်မှာဟာရီကိန်းမုန်တိုင်းဆယ်လီကုန်းတွေပိုင်းကိုပိုပြီးရွေးရှားတိုက်ခိုက်တဲ့အခါမှာအပြတ်သွားလိမ့်မယ်လို့ခန့်မှန်းထားပါရယ်ခင်ဗျ